မြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးပျောက်ဆုံးမှုကိုအကြောင်းပြုပြီးတော့ရှမ်းကယားပြည်နယ်နယ်စပ်ကကျေးရွာတွေမှာနယ်မြေခံစစ်တပ်ကရှာဖွေစစ်ဆေးပြီးတော့ဂျားဝင်ညှိနှိုင်းပေးနေတဲ့တပိတ်ခေါင်းဆောင်တဦးနဲ့ရွာသား30ကျော်ကိုဖမ်းဆီးသွားပါတယ်။လွိုက်ကော်မျိုးတပိတ်ပြစ်ခတ်ဖြိုခွဲတာမှာတော့တဦးသေဆုံးပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်နဲ့ကယားပြည်နယ်ဆက်မိုးပြဲမြို့နယ်မှာတပ်သား၄ယောက်ပျောက်ဆုံးနေတာကိုအကြောင်းပြုပြီးမြန်မာစစ်တပ်ကနေရွာထဲဝင်ရောက်ချက်ပွေရမှာတပ်သားတွေနဲ့အခြေတင်ဖြစ်ပွားခဲ့ပြီးဂျားဝင်ညှိနှိုင်းသူအပါအဝင်ရွာသားတို့မနေ့ညနေပိုင်းမှာဖမ်းခံရတယ်လို့ကယားပြည်နယ်ခြေဆိုင်လယ်နီးပြအစအကူပြုတ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
တက္ကလီရပြန်ဆောင်မှုမှာတက္ကအဲ့ဒီတောင်ချီရွာတို့ဆောင်ကန်းတို့လက်တော်ဆွဲအဲ့ဒီရွာတွေကိုအလုံးရင်းနဲ့ဝင်ထိုးလို့တဲ့ချိန်မှာဒေသခံများရွာတွေအဝင်မခံမနဲ့ပိတ်ဆို့ဆန္ဒပြတော့သူကခြေခွဲတယ်လေ။နည်းနည်းခြေစီတွေလည်းပါတယ်။အဲ့ဒီအားနဲ့ခြေခွဲတော့ဒေသခံတွေကိုပြင်းထန်တဲ့မလုပ်ဖို့မျိုးလိုက်ကတော့ပြီးမှချောင်းဝင်မိသားစုခံတာပေါ့။ပြီးတော့အားနဲ့ဝင်စားတာမျိုးမဟုတ်ဘဲနဲ့တက္ကအဲ့ဒါဆေးလာမယ်ဝင်ပြီးရွာထဲမှာဝင်စားလို့ရအောင်ပြည့်ကြမှာသဘောတူနေရအောင်မိနိုင်တယ်အတမ်းဆေးလာမယ်တကယ်လို့ရှာတယ်။ဘာမှမသိဘူး။အဲ့ဒီရှာပြီးမှတက်ပြန်ဆောက်တာမျိုးမလုပ်ဘဲနဲ့ကြာကြောင်းလို့စတင်ကြောင်းလို့အဲ့မှာတက်ဆွေးတယ်။ရွာသားလက်ထောင်စီရပါမယ်ဆက်ကြည့်လာမိနိုင်ဝင်တော့ဒီကနေ့ဆက်ကြည့်မိနိုင်တဲ့အချိန်မှာမြေလိုက်ဝင်တော့လည်းခေါင်းခံကြည့်တယ်အဲ့မှာ30ကျင်းချင်းကြောတယ်တက်ကတည်းကထားမှဆိုတော့လက်သက်တွေဖန်သွားလည်းမသိဘူး။
မိုးပြင်းမြို့နယ်ကစောင်းကန်းချေးရွာတွေ၊လယ်ထွန်ရွာနဲ့ဖွာဒီတောင်ချေးရွာတွေကိုစစ်တပ်အင်အားလုံးရင်းနဲ့ရောက်ရှိခဲ့ရမှာရွာသားတွေတားဆီးဆန္ဒဖော်ထုတ်ခဲ့ပြီးဖမ်းဆီးခံရတာပါ။အဖမ်းဆီးခံရွာသားတွေကိုပယ်မထိန်းသိမ်းထားတဲ့ဆိုတာတိတိကျကျမသိရသေးပေမဲ့နေမီခံတိုက်ရင်ကလို့ဒေသခံတွေကပြောဆိုနေကြတာပါ
။မိုးပြင်းမှာရှိတဲ့လေးနဲ့နဲ့တပ်မှာထိုင်နေတဲ့စစ်ကောင်တွေကလာမှအဲ့မှာဖမ်းဆီးတယ်၊ညစ်တာကကွဲရတာပေါ့နော်။
ပြောင်းဆုံးနေတဲ့တပ်သား၄ယောက်ဟာတပ်ကနေထွက်ပြေးတာလား CDN တပိတ်လှုပ်ရှားမှုတွေမှာပူးပေါင်းတာလားဆိုတာကွဲကွဲပြားပြားမသိရသေးပါဘူး။ကြားပြည်နယ်ထဲမှာဆိုရင် CDN တပိတ်လှုပ်ရှားမှုတွေမှာရဲတပ်ဖွဲ့ဝင်စုစုပေါင်း180လောက် CDN တပိတ်ထဲပူးပေါင်းပါဝင်မှုတွေရှိနေတယ်လို့တပိတ်ကော်မတီတွေကဆိုပါတယ်။ဒီကနေ့လွိုင်ကော်မြို့တွင်ဆန္ဒဖော်ထုတ်မှုမှာတပိတ်ဖြိုခွင်းခံရပြီးလူသေဆုံးတန်ရန်ရရှိမှုတွေရှိခဲ့တယ်လို့တပိတ်ကော်မတီဝင်တူကဆိုပါတယ်။
မိုင်းလုံးတပိတ်မှာဖြစ်သေးတယ်မှာဖြစ်တာအဲဒီနေ့ကသူပထမဆုံးကြည့်နေတာစတော့နေပေါ့နော်တယောက်ဆုံးနဲ့ပထမကကူရှင်းဖို့တယောက်တော့ပေါင်ပေါက်သွားတယ
်ဒီကနေ့လွယ်ကော်မျိုးမိုင်းလုံးရွက်ွက်တပိတ်ဖြူခွင်းခံရမှုမှာပန်းနန္ဒာလမ်းမှာနေထိုင်သူဦးရှမ်းဖို့တနတ်သိမှတည်ဆုံးခဲ့ပြီးအလောင်းကိုမိသားစုထံဆဲဆောင်လာပြီလို့တပိတ်ကောင်းဆောင်တွေကပြောပါတယ်သမရောကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဒီကနေ့ထိတနင်္ဂနွေလုံးမှာကန့်ကွက်တပိတ်မှောက်ဆန္ဒပြမှုတွေဖြစ်ပွားလာနေသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းစပိတ်ဖြိုခွဲမှုဖြစ်စဉ်တွင်ဒေသုံတန်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတစ်နေ့ထက်တစ်နေ့များပြားလာနေပါတယ်ခင်ဗျာ